ပြောပြသွားတာပါရှင်အခုအပြစ်ရက်စဲရေးလေးလပြေခံဤအခြေအနေကိုလည်းပြောပြပေးပါဦးမယ်စစ်တိုင်းဒေသကြီး၅ခုမှာစစ်စင်ရေးတွေလေးလကြာရပ်တန့်ထားဖို့မြန်မာတပ်မတော်ဘက်ကကြေညာချက်ထုတ်ပြန်ထားတာသက်တမ်းပြေတော့မှာဖြစ်တဲ့အတွက်ဒါကိုနောက်ထပ်သက်တမ်းတိုးလိမ့်မယ်လို့မျှော်လင့်နေကြောင်းနိုင်ငံရေးလေးလသုံးသပ်သူတွေကပြောပါတယ်တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ပြည်ခရီးစဉ်အတွင်းတမရော်ဘက်ကစစ်စင်ရေးဆိုင်ငံ့ထားတာတွေကိုတက်တန်းတိုးပေးဖို့တောင်းဆိုခဲ့တယ်ဆိုတဲ့သတင်းတွေထွက်လာတာကြောင့်အခုလိုပြောဆိုလာကြတာလည်းဖြစ်ပါတယ်အပြည့်အစုံကိုတော့ကိုစော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင
်အန်တီတနင်္ဂနွေဆိုင်ရာပြစ်ခတ်ရဆေးရေးသဘောတူညီချက်မှာလက်မှတ်မထိုးရသေးတဲ့ KIA ကချင်း MNDJP MNDAA ကိုကန့် PSLF TNLA တောင်းပလောင်နဲ့ULAAA ရခိုင်လက်နက်ကင်အဖွဲ့စတဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့သဘောတူညီချက်ရနိုင်ရေးအတွက်ရွေပြီးစစ်တိုင်း၅ခုမှာစစ်စင်ရေးတွေရပ်တန့်ဖို့တပ်မတော်ဘက်ကတစ်ဖက်သက်ကြေညာထားတာမနေ့ပြန်ဧပြီလ30ရက်နေ့မှာလေးလပြည့်တော်မှာဖြစ်ပါတယ်။လက်ရှိအနေထားမှာ NCA လက်မှတ်ထိုးဖို့သဘောတူညီချက်မရသေးပေမဲ့အပြည့်ရထားခြင်းဟာငြိမ်းချမ်းရေးအတွက်လက်မှတ်ထိုးနိုင်ဖို့အခွင့်အလမ်းကောင်းဖြစ်တာကြောင့်ဒါကိုသက်တမ်းတိုးဖို့လိုလားကြောင်းနိုင်ငံရေးလေးလသုံးသပ်သူဦးတန်းစိုးနိုင်ကပြောပါတယ
်။ကျွန်တော်တို့ကသဘောထားကတော့တို့ဒီအောင်ဆက်ပြီးတော့ကျွန်တော်တို့တိုးချက်တင်နေပေါ့လေအဲတိုးချက်တင်နေဆိုတော့ကအခုကဘာပဲဖြစ်ဖြစ် NT ထိုးသူဖြစ်စေမထိုးသူဖြစ်စေကျွန်တော်တို့နှစ်ဖက်အပြစ်ရထားမယ်ဆိုရင်တော့ကောင်းနေပြီကျွန်တော်တို့မြင်ပါတယ်အဲဒါကြောင့်မို့ကျွန်တော်တို့ဘက်ကတော့ဒီဟိုညဉ့်ညံ့ကျွန်တော်တို့ဇာတ်ကြီးကမချုပ်ဆိုနိုင်ဒီတွင်ဒီအပြစ်ခက်ရဆက်မှုခွန်လန်းကိုတတ်မှာပေါ့ကဆက်လက်ပြီးရဆင်းပေးဖို့ကျွန်တော်တို့တော့မြန်မာနိုင်ငံရဲ့ကမ္ဘာ့ကိုကျွန်တော်တောင်းဆိုမှုကိုကျွန်တော်လုပ်နေစီမှာ
တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အခုနောက်ဆုံးတရုတ်ပြည်ခီးစဉ်အတွင်းမှာတက်မတော်ဘက်ကထိုးစစ်ဆင်တိုက်ခိုက်မှုတွေရပ်တန့်ထားတာကိုဆက်လက်ထားရှိဖို့တရုတ်ဆွေရခေါင်းဆောင်ဘက်ကတိုက်တွန်းပြောဆိုခဲ့တာကိုကြားသိရတဲ့အတွက်တက်တန်းတိုးဖို့အလားအလာရှိတယ်လို့ယူဆကြောင်းဦးတန်းစိုးနိုင်ကပြောပါတယ
်အခုတရုတ်ပြည်အဲ့ဒီဆန်နဲ့ပတ်သက်လို့ကျွန်တော်တို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စီနဲ့တွေ့ဆုံပွဲမှာတိုက်တွန်းနေလို့ပြောအကောင့်တွေပြောတဲ့အတွက်ခုကတော့ဟိုအချိန်ကန့်သတ်မဲ့တော့သူလုံးဝမဟုတ်ဘူးဒါပေမဲ့1လတော့ဘုံ3လတခုတော့ဆက်လက်ပြီးတိုးချဲ့မှုလုပ်ပေါင်းလုပ်နိုင်မယ်ဆိုတော့အမြင်မျိုးရှိကြတတင်းရပါလိမ့်မယ်ဒါကျွန်တော်ကြားရတော့မြောက်ပိုင်းတိုင်းခံတိုင်းခံတဲ့သဘောရမ်းမြင့်နဲ့တက်ချုပ်ရဲ့သဘောရမ်းမြင့်နဲ့အဲဒီ1လဆက်တိုးဖို့ဆိုတော့တတင်းတော့ကြားတယ်ဒါပေမဲ့တကယ်လက်တွေ့တော့မနေ့ပြန်လောက်မှာနည်းနည်းသိတာတော့သိရမယ်လို့ထင်ပါတယ်
အစိုးရငင်းချမ်းရေးအဖွဲ့နဲ့တွေ့ဆုံကြမဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့ကြံတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေလာမဲ့မေလ၃ရက်နေ့မှာတီးခြားတွေ့ဆုံကြဖို့စီစဉ်ထားကြောင်းလည်းဦးတန်းစိုးနိုင်ကပြောပါတယ်။အပြစ်ရထားတဲ့လေးလတာကာလအတွင်းအစိုးရနဲ့ NCA လက်မှတ်မထိုးကြသေးတဲ့အဖွဲ့တွေအကြား၃ချိန်လောက်တွေ့ဆုံဆွေးနွေးတာတွေရှိခဲ့ပေမဲ့တည်တာတဲ့တိုးတက်မှုတစုံတရာမရှိခဲ့တဲ့အပြင်ရခိုင်ပြည်နယ်အတွင်း AA ရခိုင်တပ်မတော်နဲ့မြမတပ်မတော်အကြားတိုက်ပွဲတွေသာပုံမှုပြင်းထန်လာတာကိုတွေ့ရကြောင်း ANC အတွင်းရေးမှူးလည်းဖြစ်UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောကပြောပါတယ်
။ဒါတက်မတော်ရဲ့တိုင်း၅ခုမှာလီလာတာပြစ်စင်ရထားမှုရဲ့ရလက်ကကျွန်တော်တို့ရခိုင်ပြည်ဘက်မှာဒုက္ခတွေ3000ကျော်ဖြစ်လာတယ်။နောက်ပြီးတော့မှရခိုင်ပြည်မြောက်ပိုင်းတခွင်မှာရှိတဲ့ဒီမျိုးနေ၅မျိုးနေပေါ့နော်ငကိုရှိနေပြီးသားမျိုးနေတွေပါဝင်ဆိုလို့ရှိရင်ရခိုင်ပြည်မြောက်ပိုင်းတခွင်လုံးဟာညမထွက်ရအမိန့်ကိုထုတ်ပြန်ပြင်ညာခြင်းကိုခံရတယ်နောက်ပြီးတော့မှဒီလူတွေထိခိုက်ဒဏ်ရာရတာတွေပြေဆုံးတာတွေလူခွင့်ရေးဆိုးပေါင်းမှုတွေဆိုလို့ရှိရင်လူ့ရှင်ရက်ဆက်ကဘယ်လိုဖြစ်နေလဲပေါ့ဒါရခိုင်ပြည်ရဲ့အနေထားကတော့ဒီစစ်ဆင်ရေးဟိုလေးလာတာရခိုင်မှုရဲ့ရလက်လို့ကျွန်တော်တို့ကပြောလို့ရတာပေါ့
UPDJC ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတက်ကော်မတီရဲ့အတွင်းရမှုဦးလမောင်ရွှေကတော့မနေ့ပြန်ဧပြီလ30ရက်နေ့မှာမူဆယ်မြို့မှာပြုလုပ်မဲ့ဆွေးနွေးပွဲအခြေအနေကိုအခုလိုရှင်းပြပါတယ
်ကျွန်တော်တို့အနာပစ္စည်းရနေပြီးတော့ဒီစုဖွဲ့ပေးလိုက်တယ်သူကကိုယ်တည်းအဖွဲ့ရတော့မူဆယ်ကိုရောက်ပါပြီတော့ကျွန်တော်တို့လက်ဆွေးနေမယ်အနာတက်မဲ့ကန်ဒီဘွဲ့ OKO ကလည်း MND နဲ့ဒီဒီဘွဲ့ရတော့လက်ဆက်မလက်ကိုသူတို့ဆွေးလာတက်မလို့သိရပါတယ်ဆိုတော့ဒီ၄ဘွဲ့နဲ့ကျွန်တော်တို့လက်ဆက်မလက်မှာမူဆယ်မှာဆွေးနွေးလို့ရှိပါတယ်ဒီကတော့သူရအော်တမလို့ရတော့အစီလက်မဲ့ဒီတမမထွားတဲ့တိုင်းတော့ပြည်တယ်ဒီလက်မဲ့ဒီထူပြီးတော့အဲဒီစုတွေကဒီကြောင်းမပါပါဘူးလို့အတိအကျပါပဲအဲ့ဒါကလိုနေနေမှုတွေတော့ဆက်လာပြီးဆောင်ကြည့်ရမှာပ
ါမူဆယ်မြို့မှာမနေ့ပြန်ကျင်းပမဲ့ဆွေးနွေးပွဲကိုတော့အမျိုးသားပြန်လည်တင်းမြိုင်ရေးနဲ့ငင်းချမ်းရေးဗဟိုဌာန NRPC ကဦးသိန်းစော် ဥခင်စောဦးဦးစောထင်းနဲ့ဦးလမောင်ရွှေတို့တယောက်ကြမှာဖြစ်တယ်လို့သိရပါတယ်။ KIU အဖွဲ့ကတော့အတွင်းရေးမှူးဦးထိန်နံဦးဆောင်တဲ့ကိုယ်စားလှယ်5ဦး၊ AA အဖွဲ့ကတော့ဒေါက်တာညိုထွန်းအောင်ဦးဆောင်တဲ့ကိုယ်စားလှယ်3ဦး၊ TNL အဖွဲ့ကတော့ဗိုလ်မှူးတာအိုက်ကျော်ဦးဆောင်တဲ့ကိုယ်စားလှယ်3ဦးနဲ့ MNDAA အဖွဲ့ဘက်ကတော့ဦးဝင်းနိုင်ဦးဆောင်တဲ့ကိုယ်စားလှယ်2ဦးတို့တယောက်ကြမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။